ယူကရိန်းနိုင်ငံပေါ်မှာပြစ်ချခံရတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ပျက်ကျမှုစုံစမ်းစစ်ဆေးရေးမှာယူကရိန်းခွဲထွက်ရေးသဘုံတွေဘက်ကကူညီပေးအောင်လို့ရုရှားသမ္မတရဲ့ဩဇာလွှမ်းမိုးမှုကိုအသုံးချပေးပါလို့နယ်သာလန်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ဝန်ကြီးချုပ်မတ်အာတတ်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တယ်လီဖုန်းပေါ်မှာစနေနေ့တုန်းကအခြေအနေဆွေးနွေးခဲ့တယ်လို့ပြောကြားခဲ့ပါတယ်
။ Het is nu absoluut noodzakelijk en de allereerste prioriteit.dat de recuperatie van de slachtoffers zo snel mogelijk
Mr. Putin ဘက်ကကူညီခြင်းစိတ်ရှိတယ်ဆိုတာကဘာကိုပြသရမယ်လို့သူပြောခဲ့တဲ့အကြောင်း Netherlands ဝန်ကြီးချုပ် Artaat ကတချ်ပါတာနဲ့ပြောကြားခဲ့တာပါခရီးသည်တွေလေးရဲ့အမှုရန်စုစုပေါင်း298ယောက်ပါသွားတဲ့လေယာဉ်ပေါ်မှာထပ်ဝက်ကြော်က Dutch လူမျိုးတွေဖြစ်ကြပါတယ်လေယာဉ်ပြတ်ကျခဲ့တဲ့နေရာမှာတပုံတွေကရှောက်သွားပြီးတော့တေဆုံသွားသူတွေရဲ့ပစ္စည်းတွေကိုလိုက်ကောက်နေတဲ့ပုံတွေမြင်ရတာအင်မတန်မှအံ့ဩတုန်လှုပ်ရတယ်လို့လည်းဝန်ကြီးချုပ် Artaat ကပြောပါတယ်အလောင်းတွေကိုဆွဲယူနေရရွှေ့တယ်။လေရင်ပြက်ကျတဲ့နေရာတွေကိုလည်းတိတိချာချာထိမ့်သိမ်းမထားဘူးဆိုတာတွေကိုကြားရတဲ့အတွက် Netherlands ပြည်သူတွေအလွန်အမင်းဒေါသထွက်ကြတယ်လို့နိုင်ငံသားရေးဝန်ကြီးကလည်းစနေနေ့တုန်းကပြောကြားခဲ့ပါတယ်။လေရင်ကိုဘယ်သူကပြစ်ချခဲ့တာလဲဆိုတာကိုသူတို့ဘက်ကခိုင်ခိုင်မာမာတက်တဲ့အထောက်အထားသိလိုတယ်လို့ Ukraine နိုင်ငံမှာသမ္မတ Petro Poroshenko နဲ့တွေ့ဆုံစဉ်မှာ Netherlands နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။Ukraine သမ္မတကလည်းဒီနိုင်ငံတကာလေကြောင်းပြန်တမ်းမှုအဖွဲ့အစည်းရဲ့ဥဆောင်မှုအောက်မှာပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုလုပ်နိုင်ဖို့ Ukraine အစိုးရဘက်ကတတ်နိုင်သမျှကူညီနေတယ်လို့ပြောကြပါတယ်။ဒီချိန်ထဲမှာပဲခီးသည်တင်လေရင်ကိုပစ်ချခဲ့မှုမှာသူတို့ပတ်သက်မှုမရှိဘူးလို့ရုရှားကညင်းဆိုပြီးတော့နိုင်ငံတကာပါဝင်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လိုအပ်တယ်ဆိုတာကိုတော့သဘောတူညီခဲ့ပါတယ်ရှင်။